အမေရိကန်ပြည်ထောင်စုမှရှိတဲ့ပြည်နယ်90တဲက28ပြည်နယ်မှာတော့ပြီးခဲ့တဲ့စက်တင်ဘာလကကိုဗစ် -19 ရောဂါကူးစက်မှုတွေဟာဩဂတ်လနဲ့နှိုင်းယှဉ်ရင်ပိုများလာခဲ့ပြီးတော့ဝစ်ကွန်ဆင်ပြည်နယ်မှာဆို131ရာခိုင်နှုန်းအထိပိုများလာတယ်လို့ရိုက်တာသတင်းဌာနရဲ့လေ့လာသုံးသပ်မှုတစ်ခုကဖော်ပြလိုက်ပါတယ်။အမေရိကန်လယ်ပိုင်းကမြောက်ဒကိုတာတောင်ဒကိုတာဝစ်ကွန်ဆင်ပြည်နယ်အပြင်မွန်တာနာယူတာအနောက်ဗာဂျီးနီးယားနဲ့ဝိုင်ယိုမင်းပြည်နယ်တွေမှာဗိုင်းရပ်စ်ကူးစက်မှုတွေဟာတလပြီးတလ90ရာခိုင်နှုန်းလောက်တိုးလာနေပါတယ်။ကူးစက်မှုတွေတိုးလာနေတဲ့ပြည်နယ်28ခုထဲမှာအယ်လ်နွိုင်းပြည်နယ်ကတော့ကူးစက်မှုတိုးတာအနည်းဆုံးဖြစ်ပြီးတော့900ရာခိုင်နှုန်းပဲရှိပါတယ်။လယ်ပိုင်းပြည်နယ်တွေကကူးစက်မှုနှုန်းကျဆင်းတဲ့ပြည်နယ်တွေကတော့အိုဟိုင်းယိုးနဲ့အင်ဒီယားနာပြည်နယ်တွေဖြစ်ပါတယ်။အမေရိကန်တနင်္ဂနွေလုံးမှာတော့ပြီးခဲ့တဲ့စက်တင်ဘာလကဗိုင်းရပ်စ်ကူးစက်ခံသူ1.18တန်းရှိခဲ့ပြီးဩဂတ်လတုန်းကတော့1.41တန်းရှိခဲ့ပါတယ်။တနင်္ဂနွေလုံးမှာတော့စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာပြီးခဲ့တဲ့ဩဂတ်လကုန်မှာ6.35တန်းရှိရာကနေအခုခါမှာတော့9.26တန်းရှိလာတာကြောင့်19ရာခိုင်နှုန်းတက်လာခဲ့ပါတယ်။လာလိုက်ကူးစက်မှုကျဆင်းတဲ့ပြည်နယ်တွေထဲမှာတော့ကယ်လီဖိုးနီးယားပြည်နယ်က50ရာခိုင်နှုန်းနဲ့အများဆုံးကျဆင်းသွားပြီးနေဗားဒါက49ရာခိုင်နှုန်း၊ဖလော်ရီဒါက58ရာခိုင်နှုန်းဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ကတော့စီးပွားရေးလုပ်ငန်းတွေအပေါ်မှာချမှတ်ထားတဲ့ကန့်သတ်ချက်တွေအားလုံးကိုစက်တင်ဘာ25ရက်နေ့ကပြန်ရုပ်သိမ်းလိုက်ပြီးတော့စားတောက်ဆိုင်တွေနဲ့အရပ်ဘားတွေကိုလည်းပုံမှန်အတိုင်းပြန်ဖွင့်ဝင်ပေးလိုက်ပါတယ်ခင်ဗျာ။